ိုင်းမြန်မာနယ်စပ်ကင်းပြည်နယ်မြောက်ဝတီခရိုင်တဲကစစ်ကောင်စီရဲ့ဥက္ကဋ္ဌဒီစခန်းကိုသိမ်းပိုက်နိုင်ဖို့စစ်ကောင်စီဘက်ကလည်းစခန်းမကျဖို့အတွက်စစ်ကောင်စီတပ်တွေနဲ့ကင်းအမျိုးသားလူမျိုးရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ဒီစခန်းမကြသေးတဲ့နှစ်ဖက်လုံးကလည်းပြောထားတာပါဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်နဲ့6ရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခတ်မှုတွေဆက်လုပ်နေတယ်လို့ဥပဒေထစခန်းကိုမကြရေးအတွက်လေကြောင်းကတော့မြေပြင်ကပါစစ်ကူတွေဆင်းလွတ်နေပါတယ်ဇူလိုင်လဒီနေ့မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေပြီးဥက္ကဋ္ဌစခန်းကုန်းကိုတော့မသိမ့်ပိုက်နိုင်သေးပေမဲ့အဲ့ဒီအနီးတဝိုက်စစ်ကောင်စီတပ်ဆွဲထားတဲ့ရွာနေရာအထိတော့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ပြီးနေရာယူထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ်
။ဒါပေမဲ့ဥက္ကဋ္ဌမှာလည်းထိတိုက်အရင်တိုင်းတိုက်ပွဲတွေဖြစ်နေကုန်မှာဟုတ်တယ်ဥက္ကဋ္ဌကကျွန်တော်တို့ကဟိုဘယ်လိုပြောမပြောရင်သူကသူတို့ဂုံးပေါ့နော်ဂုံးကြီးတစ်ဂုံးရှိတယ်။အဲ့အောက်ကနေပြီးတော့ရွာရှိတယ်ရွာကတော့ကျွန်တော်ကကျွန်တော်တို့ဖွဲ့ကတော့သိမ်းသားနိုင်ပြီအဲ့ခုံးကိုပဲမသိမ်းနိုင်ဘူးလားဥပ္ပိဒါရွာပေါ့နော်ဥပ္ပိဒါရွာကိုအချိန်ခံပြီးတော့သူကအဲ့ရွာမှာလဲတံဃာတို့အထုပ်ချင်းလို့ရှိတယ်အဲ့ဒါကြီးတော့အကုန်လုံးသိမ်းကြည့်နိုင်ပြီကျေးပြည်ရလာ29ရက်နေ့ဒီကကျွန်တော်စသိမ်းနိုင်ပြီအဲ့တော့ခုံးကိုတော့ဆက်တိုက်နေတယ်ခုံးကိုတော့မရသေးဘူးဟုတ်ကဲ့
စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဇူလိုင်လတရနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
ပြင်းပြင်းနဲ့မြောက်ဝီမျိုးနယ်အတွင်းတရားဥပဒေစိုးပွားရေးနယ်မြေဒေသတည်ငြိမ်အေးချမ်းရေးအတွက်လုံခြုံရေးဆောင်ရွက်လျက်ရှိတဲ့စခန်းဖြစ်ပါတယ်။အဲဒီစခန်းကိုဇွန်လ26ရက်နေ့ကနေစပြီးငယ်သားများသောစလုံးသောအေးစီပါအဖွဲ့တဲ့အဖွဲ့တွေနဲ့ဒီဒီရဲ့အကြမ်းဖက်အဖွဲ့တွေပူးပေါင်းပြီးပါလုံအင်အားနဲ့အပေါင်းပြုပြီးလက်နက်ကြီးလက်နက်ငယ်များဖြင့်ရေးစင်အချင်းချင်းဓာရောက်တိုက်ခိုက်ရေးရှိပါတယ်။စခန်းသိမ်းပိုက်နိုင်ခြင်းမရှိသေးပဲနဲ့အကြဆုံးများစွာရှိတဲ့အကြောင်းရေပြင်တည်င်းသူတို့ဘက်ကပြင်ထားတဲ့သတင်းတွေလက်ကဒေသကပြပို့တဲ့သတင်းလေးရသိရပါတယ်
။နှစ်ဖက်အကြဆုံးရင်ရှိကြောင်းထုတ်ဖော်ပြောဆိုကြပေမဲ့အရင်အတွက်အတိအကျကိုတော့ပြောကြားခြင်းမရှိသေးပါဘူး။ပူပေါင်းတပ်ဖွဲ့တွေဘက်ကတော့20တဲ့မနဲ့ဒဏ်ရာတွေရကြတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းပစ်ကူတုံးပြီးဥက္ကဋ္ဌစခန်းမကျအောင်တိုက်ခိုက်နေရတယ်လို့ပူပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီစခန်းကိုစစ်ကူလာတဲ့စစ်ကြောင်းကိုမနေ့ကရာပြတ်တိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းစစ်ကောင်စီဘက်ကပြန်ဆုံးလာပြီးလက်နက်ခဲရန်အတော်များများသိမ်းဆီးမိခဲ့တဲ့အကြောင်းကိုလည်းကိုစောမုံကပြောပါတယ
်။ဒီကြောင်းလည်းလာသေးတယ်။ဒီနေ့သွားမိုးလေတာကလည်းရောက်လာတာပဲ။ဒီဥပဒေသကံကိုဟိုစစ်ကူပို့တာဟိုဒီလီဟတ်စီနဲ့ပို့တာပေါ့နော်။လက်နက်ခဲရန်နေသိမ်းစာလေးပို့တာလည်းသူကအဟတ်စီနဲ့ပဲပို့တော့တယ်။ဥပဒေသကံကိုစစ်ကူလာတဲ့ဟိုလေးလေးကွန်မန်ဒိုပေါ့နော်။အဲဒဲတမမိခင်တိုင်ရင်းတော့မသိဘူး။တမလေးလေးကွန်မန်ဒိုတော့ပြောတာပဲ။အဲ့ဒီဘွဲ့အနာတော့ကျွန်တော်တို့KNDO KNLA DPDF ပူပေါင်းတက်ခွဲရင်လည်းပူပေါင်းတိုက်တာအာနေပြီးတော့ဈာပြတ်တိုက်တာပေါ့ဈာပြတ်တိုက်တော့သူတို့အစုံရုံချက်ဆုံးများတယ်အရှင်လည်းမိတယ်
တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်နေရင်လည်းထိုင်းမြန်မာနယ်စပ်ထိုင်းနယ်နယ်မိတ်ဖြစ်တဲ့ဖော်ပရမြို့နယ်တွေကကျေးရွာတွေပေါ်ကိုဖျက်ဆီးလာကြောင်းထိုင်းပြည်သူတွေအထိတ်အလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက်နေရင်နှစ်သိန်းကိုနေဇက်ကိုဆေးလွတ်ခဲ့ရကြောင်းထိုင်းတော်ဝင်ဒေသရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပရာဝတ်စွန်တိုင်ဒီကဇွန်လ30ရက်နေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဥက္ကဋ္ဌစခန်းတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းတုံးတက်ခဲ့ကြရမှာစခန်းကြီးကဒေသခံခြေရွာသားတွေလည်းဘေးလွတ်ရာကိုထွက်ပြေးခဲ့ရတယ်လို့ထောင်နှန်းလောက်ရှိတဲ့တချို့တပ်ဖွဲ့တွေဟာထိုင်းတပ်ကံကိုထွက်ပြေးတင်းချောင်ခဲ့ရပါတယ်။လေကြောင်းကဒီတိုက်ခိုက်မှုတွေကြောင့်ရောနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးစီစံနေကြတဲ့အတွက်ပါအရက်သားတွေလည်းထိခိုက်ပေဆုံးတာဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။